ယူကရိန်းစစ်ပွဲမှာတိုက်ဖို့အတွက်တကယ်တိုက်ခိုက်နိုင်မဲ့သူတွေကိုရုရှားဘက်ကလိုက်လံစုဆောင်းနေတယ်လို့ထောက်လိုင်းသတင်းတွေကိုကိုးကားပြီးတော့ပရင်ကာကွယ်ဝန်ကြီးဌာနက Twitter ကနေပြောပါရတယ်။ရုရှားစစ်တပ်ကိုဝင်ဖို့စီရင်သွင်းခြင်းအဖြစ်စုငွေတွေရမယ်လို့ရုပ်သံလိုင်းအနေနဲ့ Social Media လူမှုကွန်ရက်တွေမှာကြေညာတွေဖော်ပြထားပါတယ်။ဒါပေမဲ့ရုရှားကမှန်းထားတဲ့4သိန်းလောက်ရဖို့အလားအလာတော့သိမ့်မရှိဘူးလို့လည်းပြောပါရတယ်။တချိန်တည်းမှာပဲယူကရိန်းနိုင်ငံကလည်းရုရှားကြီးကျော်စစ်ကိုထောက်ခံတဲ့ဒါမှမဟုတ်ရင်းနှီးမြှုပ်နှံမှုတွေလုပ်တဲ့လူပုဂ္ဂိုလ်တွေနဲ့အဖွဲ့အစည်းတွေကိုတန်ခတ်ပိတ်ဆို့မှုအသစ်တွေချမှတ်လိုက်တယ်လို့ကြေညာလိုက်ပြီးတော့အဲ့ဒီထဲမှာရုရှားအတွက်စစ်လက်နက်ပစ္စည်းတွေထုတ်လုပ်ပေးနေတဲ့ကုမ္ပဏီ322ခုပါဝင်တယ်လို့ယူကရိန်းသမ္မတဗလာဒီမီယာဇလင်စကီကသူ့ရဲ့နေ့စဉ်မိန့်ခွန်းမှာပြောပါတယ်။မနေ့စနေနေ့ညကတော့ယူကရိန်းနိုင်ငံအရှေ့ပိုင်းကဟခီမျိုးနဲ့အနီးနားတစ်ဝိုက်ဒေသတွေမှာရုရှားဘက်ကပြစ်ခတ်လိုက်တဲ့ဒုံးကျည်50ထိမှန်ခဲ့လို့အရသာနေရင်တချို့ထိခိုက်ပျက်စီးသွားတယ်လို့ဒေသခံတာဝန်ရှိသူတွေကပြောပါတယ်။ဒီမျိုးတောင်ဘက်ကကိုတလီရီမျိုးမှာဆိုရင်လေအိမ်တလုံးဒုံးကျည်ထိမှန်ပျက်စီးသွားပြီးတော့နောက်ထပ်ဒုံးကျည်တစ်ခုကြောင့်အိမ်မျိုးမှာမိအကြီးကျယ်လောင်ကျွမ်းခဲ့တယ်လို့ခါကိဒေတာအုပ်ချုပ်ရေးမှူးက Telegram ကနေပြောပါတယ်ခင်ဗျာ။